နေပြည်တော်ကစန္ဒပြပွဲအတွင်းတနတ်တရာကြောင့်တည်ဆုံသွားသူမမြတ်တွေ့ခိုင်ဟာတနတ်ကြီးအစ်စ်နဲ့ပြစ်ခတ်ခံခဲ့ရတာဖြစ်ကြောင်းဆရာဝန်တွေကအတည်ပြုလိုက်ပါတယ်။ဒီကနေ့မွန်လွယ်ပိုက်မှာပဲနေပြည်တော်ကရင်တထောင်စေးရုံမှာကွယ်လွန်သွားတဲ့မမြတ်တွေ့ခိုင်ကိုခွဲစိတ်စစ်ဆေးရာကကြီးစားအစ်စ်နဲ့ပြစ်ခတ်မှုကြောင့်ဦးခေါင်းမှာဒဏ်ရာရတည်ဆုံခဲ့တာဖြစ်ကြောင်းကုသပေးနေတဲ့ဆရာဝန်တွေကအတည်ပြုခဲ့တာဖြစ်ပါတယ်လို့မိသားစုဝင်တဦးဖြစ်တဲ့ဦးတင်သားကပြောပါတယ်
။အထက်ကတွေ့တဲ့ကြည်ကံဘယ်လိုကြည်ကံမျိုးလဲကျွန်တော်မေးတော့ဒါတတ်ထုကြည်ကံမှာတဲ့။ပြစ်ထားလည်းပဲတဏ္ဍာအခိုင်မှာဇာဝန်ကြီးတွေကကျွန်တော်နှစ်ခါလောက်မေးတယ်။ဒီလိုဆိုထင်ရှားအောင်သူတို့အဲ့လိုရှင်းပြပါတယ
်။ဦးခေါင်းကထုတ်ယူရရှိထားတဲ့ကြည်စံအစကိုလည်းတသက်ခံအဖြစ်ဇာဝန်တွေသိမ်းထားတယ်လို့ပြောပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကနေပြည်တော်မှာစန္ဒပြပွဲအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်ကွယ်လွန်သွားတဲ့မမြတ်သွဲ့ခိုင်ကိုတော့တနင်္ဂနွေနေ့မှာတချို့ဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်။စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေအတွင်းပထမဆုံးတေဆုံမှုဖြစ်ရတဲ့နေပြည်တော်ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာလည်းအမှတ်တရအခမ်းအနားတွေကျင်းပကြပါတယ်။နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့တည်ဆုံမှုအတွက်ရဲတပ်ဖွဲ့မှတာဝန်ရှိကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါရဲတပ်ဖွဲ့နဲ့ခက်လက်လက်မှရှိနေတဲ့မမြသွက်သွက်ခိုင်ဟာလက်ထဲမှာလည်းတစုံတရာမရှိပဲနောက်ပြန်လှည့်တဲ့အချိန်မှာပြစ်ခတ်ခံခဲ့ရတာကိုဗီဒီယိုအမှတ်တမ်းမှာတွေ့ရတဲ့အတွက်ရဲတပ်ဖွဲ့ရဲ့လှုပ်ရဟာလက်ခံနိုင်စရာမရှိကြောင်းနဲ့စုံစမ်းစစ်ဆေးပေးဖို့လည်းတောင်းဆိုထားပါတယ်